Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ2024ခုနှစ်အောက်တိုဘာ18ရက်ကျတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ဒါ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ချိန်တွေတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကခင်ဝေးကြပါစေကျွန်မခင်ပြထွေးပါရေမီနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေအောက်လက်နက်တူလောင်ယုံတွေကိုအမေရိကန်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်နောက်ဒီအမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်ကမလာဟဲရစ်ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်နောက်ဒီကနေ့မှကြားရောက်တဲ့မြန်မာသတင်းကြော့အခါသမယမှာမြန်မာပြည်သူတွေကြုံတွေ့ရတဲ့အချက်အလက်တွေကိုစာနာနားလည်ပြီးတော့ပြည်သူတွေနဲ့အတူတသားတည်းရပ်တည်နေပါတယ်လို့ဒီမြန်မာရန်ကုန်အမေရိကန်တန်ယုံဗြိတိန်တန်ယုံနဲ့ဥရောပကိုယ်စားလှယ်အဖွဲ့တို့ကသတင်းကြော့စုမကောင်တောင်းရင်နဲ့ပြောဆိုလိုက်ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါမကင်ပြည်သူအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ဒီနှစ်သတင်းကြော့မှာဖျားကြောင်းကန်သွားတာဆက်များပေမဲ့အရက်ထဲမိထွန်းတာနေသွားခြင်းအထူးခံစားနေရသူက
ဆရာနာမသိခင်သတင်းတို့လာတူရင်ကျွန်တော်တို့ခရီးသွားကြောင်းတက်ဒီဥစားတွေကတော့လာရရှိတယ်ဥလို့အချိန်မျိုးမှာလာကျွန်တော်တို့ online ကြီးစမားတွေအမေကိုမကြောက်ရတာများတယ်ကြာရင်းနဲ့မှတော်တော်ခံစားရတယ
်ဒီသတင်းကြွန်မှာပဲစကိုင်းဘက်ဘူးတလင်ကရွာတွေမှာတော့မီးရှို့ခံနေရပါတယ်အခုလိုအချိန်မှာပဲထိုင်းမြန်မာနယ်စပ်မြောက်တွေကစစ်တပ်ချက်ချပြွာကုန်းကတော့ KNL PDF ပူပေါင်းတက်တွေကသိမ့်ပိုက်လိုက်ပါတယ်အခုလိုသတင်းစွာတွေပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းစွာတွေကိုစက်တိုင်းနှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ရီမင်းနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေအောက်လက်နက်တူလောင်ယုံတွေကိုအမေရိကန်ကဒီမနေ့ပုတ်ထူးနေတော့ကလေကြောင်းကနေအတိအကျကိုပဲပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။ရေချောင်းကုံသွဲရေးတွေမှာအထူးကြတဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တွေမှာသွာလာနေတဲ့သင်းမောတွေကိုအနောက်ရှက်ပေးပြီးတော့တစ်နှစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူတီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တစ်ဖက်ရန်သူကိုသူတို့ဘလောက်ပဲပုံရှိုးကွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတော့တိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်တာပါပဲလို့ဝန်ကြီး Austin ကပြောပါတယ်။ကာဇာစစ်ပွဲဖြစ်နေတဲ့အချိန်မှာပါလက်စတိုင်းတွေဘက်ကသွေးစီးထောက်ခံမှုပြတဲ့အနေနဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့ဟူဒီသဘုံတွေဟာပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တဲ့သွာလာနေကြတဲ့ကုန်တင်သင်္ဘောကြီးတွေကိုနောက်သင်္ဘောငွေတွေ drone တွေဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေကနေကာကွယ်ဖို့အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကလေကြောင်းကနေအချင်းချင်းပြန်လည်တိုက်ခိုက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းကြီးတွေကတော့သူတို့ရဲ့သင်္ဘောတွေကိုဒီလမ်းကြောင်းကနေရှောင်ပြီးကုန်ကြစရိတ်ပိုများပြီးခီးပိုရှည်တဲ့အာဖရိကတိုက်ဘက်ကနေလမ်းကြောင်းပြောင်းသွာလာနေကြတာပါဟူတီတွေရဲ့ဥရိမဲ့တိုက်ခိုက်မှုတွေကြောင့်လွတ်လပ်တဲ့နိုင်ငံတကာကုန်သွယ်သွားလာမှုတွေထိခိုက်ရပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာကတ်ဆိုးတွေကျရအောင်နောက်အဖြစ်မဲ့ရက်သားပြည်သူတွေရဲ့ဘဝတွေထိခိုက်ရတဲ့အပြင်အမေရိကန်နဲ့လက်တွဲပဲနိုင်ငံတွေရဲ့ကဒီတပ်ဖွဲ့ဝင်တွေရဲ့ဘဝတွေကိုပါအန္တရာယ်ကျရအောင်လုပ်နေတာလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင
်။ဂါဇာမှာအစာအိမ်စာဖျက်မဲ့မူဝါဒမရှိတာအစ္စရေးဘက်ကလက်တွေ့ပြဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကာဇာဒေသမြောက်ပိုင်းမှာအငတ်ဘေးကျရောက်အောင်ရင်းနဲ့အစားအစာတွေထပ်တောက်သွားမယ်မူဝါဒသူတို့မှမရှိဘူးလို့အစ္စရေးဘက်ကပြောတာကိုအမေရိကန်အနေနဲ့စောင့်ကြည့်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ Thomas Greenfield ကလုံခြုံရေးကောင်စီမှာအခုလိုမနေ့ကပြောလိုက်တာပ
ါ The government of Israel has said that this is not their policy
အစ္စရေးဆိုရကဒါဟာသူတို့မူဝါဒမဟုတ်ကြောင်းအစားအစာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေကိုဖျက်တောက်သွားမှာမဟုတ်ဘူးလို့ပြောကြလိုက်ပြီးအစ္စရေးဘက်ကသူတို့ပြောထားတဲ့အတိုင်းမြေပြင်မှာတကယ်လုံးမလုပ်စရာကိုကျမတို့အနေနဲ့စောင့်ကြည့်သွားမှာပါလို့ပန်မကြီးကပြောသွားတာပါအဲ့ဒီမူဝါဒဆိုးဝါးလုံးပြီးလက်ခံနိုင်စရာမရှိတဲ့အပြင်နိုင်ငံတကာဥပဒေနဲ့ရောအမေရိကန်ဥပဒေအရပါအကျိုးဆက်တွေရှိလာမှာဖြစ်တယ်လို့လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကိုတန်မကြီး Thomas Greenfield ကပြောခဲ့တာပါခင်ဗျာ
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေရှင်ပြိုင်မဲ့ဒုသမ္မတကမလာဟဲရစ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ် သူ့အနေနဲ့အတွေးသင့်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ဗဟုထုနေတော့က Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာ Harris ကပြောပါတယ်။လက်ရရင် Conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီ interview ထဲမှာတော့လက်ရှိ Democrat အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးကင်တွယ်ပုံတွေကနေလေရင်ဟာခွဲစိတ်ပြုပြင်ပြောင်းလဲမှုကိစ္စတွေအစုံအကြောင်းအရာစုံကိုထောက်ပြီးတော့မေးမြန်းခဲ့တာပါ။အထူးသဖြင့်သမ္မတဘိုင်ဒန်အစိုးရလက်ထက်လင်းနေတာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်နေရာမှာတူတာဆိုရင်လည်းဒီလိုပဲကင်တွယ်ဖြစ်မှာပါပဲလို့ Harris ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့ပြီးတဲ့နောက်မှာသူ့အပေါ်မေးခွန်းထုတ်မှုတွေကိုပြန်လည်တုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။မေးမြန်းချိန်တိုင်းဝက်နီးပါတလျှောက်လုံးမှာတော့မေးသူနဲ့ဖြေသူအပြန်အလှန်စကားဖြတ်ပြောကြရင်အတော်လေးကိုတင်းတင်းမာမာဖြစ်ခဲ့တာပါ။ရွေးကောက်ပွဲကျင်းပဖို့တရင်သုံးဘက်တောင်မလို့တော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်း Harris အနေနဲ့ Republican မဲဆန္ဒရှင်တွေရဲ့ထောက်ခံမဲရဖို့ကြိုးစားနေတာနဲ့အတူသူတို့အကြည့်များတဲ့ရုပ်သံမှာမေးမြန်းခန်းလုပ်ခဲ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Republican သမ္မတလောင်း Donald Trump ကတော့ Georgia ပြည်နယ် Atlanta မြို့မှာပေါ်ထူးနေတုန်းကလူလူစုဝေးပဲတက်ရောက်ပြီးမဲဆွဲမေးခွန်းပြောခဲ့ပါတယ်ရှင်
။တောင်ကိုရီးယားကိုရန်လိုတဲ့နိုင်ငံအဖြစ်ဖွဲ့စည်းပုံမှာမကြာခင်ကပြင်ဆင်သတ်မှတ်လိုက်ပြီလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားချိတ်ဆက်ထားတဲ့ကားလမ်းနဲ့ရထားလမ်းကိုဖောက်ခွဲဖြက်ဆီးပစ်လိုက်ပြီးတော့နှစ်ရက်ကြာမှအခုလိုအတည်ပြုပြောလိုက်တာပါမြောက်ကိုရီးယားရဲ့အခြေခံဥပဒေထဲမှာတောင်ကိုရီးယားနိုင်ငံကိုရန်လိုတဲ့နိုင်ငံအဖြစ်ရှင်းရှင်းလင်းလင်းသတ်မှတ်ထားတာကြောင့်အခြေခံဥပဒေရဲ့လိုအပ်ချက်နဲ့ညီနှစ်နိုင်ငံချိတ်ဆက်ထားတဲ့မြောက်ကိုရီးယားရဲ့ကားလမ်းနဲ့ရထားလမ်းကိုမကြာခင်ကဖောက်ခွဲဖြက်ဆီးပစ်လိုက်တာပါလို့အစိုးရပိုင်း KCNA သတင်းမှာဖော်ပြလိုက်ပါတယ်မဖြစ်မနေလို့ဖို့လိုအပ်တဲ့အတွက်ဒီလမ်းတွေဖျက်ခဲ့ရတာဖြစ်ပြီးတရားလဲဝင်တယ်လို့မြောက်ကိုရီးယားကပြောပါတယ်မြောက်ကိုရီးယားရဲ့အခြေခံဥပဒေထဲမှာတောင်ကိုရီးယားနိုင်ငံကိုရန်လိုတဲ့နိုင်ငံဖြစ်သတ်မှတ်ခေါ်လိုက်တဲ့ပေါ်တောင်ကိုရီးယားနိုင်ငံရဲ့နှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကပြစ်တင်ရှုံချလိုက်ပြီးဒါဟာနှစ်နိုင်ငံပေါင်းစည်းရေးကိုဆန့်ကျင်တဲ့အမျိုးသားရေးကိုဆန့်ကျင်တဲ့လုပ်ရဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393နဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်ရဲ့ကြာတာပရင်းညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီကနေ့မှာကြာရောက်တဲ့သတင်းကျွလာပြင်းဒီအခါသမယမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်အသေးတွေကိုစာနာနားလည်ပြီးတော့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကပေးနေပါတယ်လို့ပြောကြားလိုက်ပါတယ်အမေရိကန်အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရည်တည်နေတယ်လို့ပုံမတောက်ပတဲ့ငင်းချမ်းသာယာတဲ့အနာကက်လမ်းကြောင်းစီကိုသွားနေတဲ့မြန်မာပြည်သူပြည်သားတွေကိုဆက်လက်ထောက်ခံအားပေးသွားမှာပါလို့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဆူဆန်စတီဗင်ဆန်ကဗီဒီယိုနဲ့ဒီသတင်းကျွစုမုံကောင်းတောင်းပေးခဲ့ပါတယ်
In honor of this year's Festival of Lights, the U.S. Embassy wishes you renewed hope, strength, and a chance to celebrate with your family and loved ones.
The day to meet on Pueblo Sinueye, Myanmar Pidu Along Adwe, Myolin Jin Nek Kungwari Yasebo, Pidang Suwenwe, Chicken Thuri Ne Adu Sinue Gwen Tepan, Yashipo Adwe, American Tanyong Ga Tao Su Piu Bare, Lu American Tanyong Ujige Stevenson Ga Piyo Taraba.2021 အနာသိမ်းမှုနောက်ပိုင်းမြန်မာပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ405သန်းကျော်ဖို့အမေရိကန်ပြည်ထောင်စုကပေးရခဲ့တယ်လို့မြန်မာနိုင်ငံအတွက်အများဆုံးကူညီတဲ့အလှူရှင်နိုင်ငံအဖြစ်ရပ်တည်နေပြီးဆက်လက်ကူညီပေးသွားမယ်လို့လည်းဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတန်ယုံကြီးကပြောသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီရန်ကုန်ပြည်ထောင်စုတန်ယုံနဲ့ဒီဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့တို့ကလည်းသတင်းကြုတ်အခါသမယမှာမြန်မာပြည်သူတွေအတွက်နှုတ်ခွန်းစကားတွေပြောခဲ့ကြပါတယ်ရှင်။
တရုတ်မှာလူခွင့်ရေးချိုးဖောက်နေတယ်လို့အမေရိကန်ရဲ့ပြည်ထောင်စုဆက်ဆွဲတာကိုတရုတ်ဘက်ကပယ်ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချင်းနေတဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြည်ထောင်နိုင်ငံတွေဘက်ကဆက်ဆွဲပြောဆိုလိုက်တာပေါ့။ကုလသမဂ္ဂဆိုင်ရာတရုတ်သံကိုယ်စားလှယ်ကပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့ပြည်ထောင်နိုင်ငံကိုယ်စားလှယ်တွေကဒီမမှန်တဲ့စကားတွေလှုပ်ချံဖြန့်ဝေပြီးနိုင်ငံရေးရာထိတ်တက်ရင်ဆိုင်မှုတွေဖြစ်အောင်ရန်စနေတာသာဖြစ်တယ်လို့တရုတ်သံကိုယ်စားလှယ်ကဆက်ပြောခဲ့ပါတယ်။ကြအပြင်အရှိလေပိုင်းဒေသမှာဒီနေ့ကြုံနေရတဲ့လူသားပေးဒုက္ခဆိုးတွေမြန်မာနဲ့ဆူဒန်နိုင်ငံတွေကြားမှာကြုံနေရတဲ့နိုင်ငံရေးပဋိပက္ခတွေနဲ့စစ်ပွဲတွေဟာနှစ်ပေါင်းရာချီနဲ့ချဲ့ခဲ့တဲ့ကိုလိုနီအုပ်ချုပ်မှုရဲ့ဆိုးမှုတွေဖြစ်ပြီးဒါတွေအားလုံးဟာဗြိတိရှ်တွေကျူးလွန်တဲ့ရာဇဝတ်မျိုးစုံကြောင့်ဖြစ်တယ်လို့လည်းသူကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသေးတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတော့ရုပ်ရှင်မင်းသမီးတဦးနဲ့နာမည်ကျော်ရုပ်သံစီစဉ်တင်ဆက်သူတို့အပါအဝင်18ဦးကိုအလှကုန်ကျန်းမာရေးနဲ့ဖြည့်ဆွက်စာတွေလိင်ညာရောင်းပြီးတော့အမျက်ထုတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ထိုင်းရဲကဖမ်းဆီးလိုက်ပါတယ်။စင်ခံပြိုင်ကားတွေကိုလည်းတင်လိုက်တယ်လို့ဒေါ်လာ4သန်းလောက် ယ်ညီများတဲ့ထိုင်းဘန်ဝေသန်120ကျော်ကိုအထုပ်အသွင်းလုပ်လို့မရအောင်ထိန်းချုပ်လိုက်တယ်လို့လည်းထိုင်းရာရှိတွေကပြောပါတယ်နာမည်ကျော်တွေလူသိများသူတွေနဲ့ဆက်နွယ်နေတဲ့ Icon Group ဆိုတဲ့ကုမ္ပဏီကကုန်ပစ္စည်းတွေကိုအွန်လိုင်းမှာကြွညာပြီးလူတွေမဝယ်ဝယ်အောင်ဆွဲဆောင်ရောင်းတယ်လို့ငွေကြေးရင်းနှီးမြှုပ်နှံလာအောင်အွန်လိုင်းကနေဖိအားပေးဖျားယောင်းခဲ့တယ်လို့ဆိုပြီးတော့လိန်လယ်ခံရသူတရားကျော်ကတရားစွဲခဲ့ပြီးတဲ့နောက်မှာကုမ္ပဏီတည်ထောင်သူအပါအဝင်18ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။ကဘာကျော် One Direction ပေါ်ဂီတာအဖွဲ့ရဲ့အဖွဲ့ဝင်ဟောင်းလျန်ပိန်းဟာအသက်32နှစ်မှာကွယ်လွန်သွားခဲ့ရပါတယ်။အာဂျင်တီးနားနိုင်ငံဘူနိုစ်အရီစ်မြို့တော်ဟိုတယ်တစ်ခုရဲ့သုံးတက်လေသာဆောင်ကနေပြုတ်ကျပြီးသေဆုံးသွားတာဖြစ်တယ်လို့အာဂျင်တီးနားရဲတပ်ဖွဲ့ကပြောထားပါတယ်ခင်ဗျမင်္ဂလာညချမ်းမာတော်ရရှိမြခင်ဗျာ VOA American တန်ရဲ့အောက်တိုဘာ18ရက်ကျသားရင်းညသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့သတင်းကျမှာဖျားချောင်းကန်သွားတာများပေမဲ့အရက်ထဲမီထွန်းပွဲနေသွားခြင်းအထူးခံစားချက်ကိုလည်းထည့်ပြောထားပါတယ်။မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဖြစ်တဲ့သတင်းချုပ်လာပြင်းနေမှာရွှေရကုံစည်တီတော်အပါအဝင်ဖျားချောင်းကန်တွေမှာဖျားဖူးတွေနဲ့စီကားနေပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်အရင်ကလိုသတင်းကျော်မီထွန်းပွဲမီးမြောပွဲတော်တွေတော့နေသွားတယ်လို့ခီးသွွားဧည့်သည်တွေလာလိရှိတဲ့နေရာမှာလည်းဒီနေ့6ကန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီချင်းနေရန်ကုန်ကပေးပို့တဲ့တင်ကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ဒီနေ့အောက်တိုဘာလ18ရက်နေ့ကြာသပတေးနေ့ဟာဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားရာအဘိဓမ္မာအခါတော်နေ့တင်ကျွလာပြည့်နေ့ဖြစ်ပါတယ်ဒီနေ့မှာရန်ကုန်မြို့မန္တလေးမြို့အပါအဝင်ဒေသတချို့ကဖရာပတုဇေဒီတော်တွေမှာဖူးမြော်သူတွေနဲ့စီကားနေတာပါရန်ကုန်မှာဆိုရွှေတကုံဇေဒီစုလင်နဲ့မန္တလေးမှာဆိုမဟာမြတ်မုဏိစတဲ့ဖရာပထိုးစီတီတော်တွေကိုဖူးမြော်ကြသူယဟန်ရှင်လူပြည်သူတွေနဲ့ကြိတ်ကြိတ်တိုးစီကားနေတာပါရန်ကုန်မြို့တွေကလူရည်ထူထပ်တဲ့နေရာတစ်ခုဖြစ်သလိုစက်ရုံအလုံသမားတွေအများဆုံးနေထိုင်တဲ့လိုင်းတရားမှာဆိုရင်လဲစက်ရုံတွေပိတ်ထားတာကြောင့်ဖရာသွားကြောက်တက်သူတွေများသလိုဒလိထုံးစံအရာလူကြီးပြီးပါကတော့ကြတယ်လို့ဒေသခံတူကပြောပါတယ်အရင်ကလိုတော့မီးထိုးပွဲတော်တွေလောက်တာမျိုးမရှိဘူးလို့ပြောပါတယ်
။လိုင်းပါရလူတွေအကုန်လုံးကရှေးကုန်ဘုရားရောက်နေတယ်။မြက်ကွက်ထဲမှာတိတ်ဆိတ်။သွားလိုက်လိုင်းပါရလူတွေပဲပတ်ကြည့်လိုက်မှာမျိုးရဲမာတို့။တံပေါင်မာတို့။နားပါရှိဘူး။ဒီမှာဖုံးကြီးကြောင်းမှာပဲခင်မုန်းကြီးဆယ်ပါကတော့ဝဲပဲလို့။စွဲလန်းတပင်မာမှမရှိဘူး။စိုက်တွေလည်းအကုန်ပိတ်ထားတယ်။ဟိုလိုမီးထိုးနာတာတွေပါလည်းမရှိဘူး။
အခုလိုဗုဒ္ဓဘာသာဝင်တွေအတွက်ထူးမြတ်တဲ့နေမျိုးဆိုရင်အများအပြားရွှေတကုံဇေဒီတော်နဲ့တကိုးကြီးဖျားတွေကိုတွားပြီးတော့အလှအတန်းတွေလှုပ်ကြလေရှိပါတယ်။ဒီနေ့မှာပြည်သူရင်မြန်မာသတင်းကျုပ်မီးထုံးပွဲတော်နဲ့ဈေးရောင်းပွဲ၃ရက်ကြာကျင်းပနေတာလည်းရှိတာမို့မိသားစုလိုက်တွားလေကြတယ်လို့ဒေသခံတချို့ကပြောပါတယ်။သတင်းကျုပ်လာပြည်နေတွေမှာရိုးရာဓလေ့ထုံးတန်းတွေနဲ့အညီသတင်းကျုပ်မီးထုံးပွဲတော်တွေမီးမြောပွဲတွေဖျားပွဲတွေကျင်းပကြပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအတော်လေးနှေးသွားခဲ့ပါတယ်။နေတွင်လမ်းမာတွေထပ်မစီပြီးပူဇော်တာရှိပေမဲ့ဆရာနာမသိခင်အချိန်တွေကလောက်တော့အလူတန်းပေးဝေလှူဒန်းတာအရင်လိုကြိတ်ကြိတ်တိုးစီကားနေတာမျိုးတော့မရှိတော့ပါဘူးသတင်းကျွချင်းရန်ကုန်မှာအစီကားဆုံးလို့ပြောနိုင်တဲ့ရေကျော်ကသတင်းကျွပွဲစီဆိုရင်ကိုဗစ်ကရောဂါဖြစ်တဲ့2020ခုနှစ်ထဲကစလို့အခုချိန်ထိမရှိတော့ဘူးလို့ရေကျော်မှာနေသူတွေကပြောပါတယ်ရွှေပြည်သားဘက်မှာတော့ဒီနေ့မှာတာတုကံဖျားပွဲကျင်းပတာရှိသလိုရွှေပြည်သားနဲ့အနီးတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်
။ဟိုအတာတုကံဖျားမှာတော့မီးထွန်းပွဲတော်ဆိုပြီးတော့ပွဲစည်းလိုမျိုးလုပ်ကြတယ်။ဖျားပွဲစည်းပေါ့နော်တာတုကံဖျား။အဲ့ဒါတော့ဒီနေ့ဆိုစီဆုံးပေါ့။စီတယ်အများကြီးပဲ။ဟိုအဆက်ယုံနေရလဲဟို၅ရက်ပိတ်တော်လीဖျားပွဲပဲသွားကြအများကြီးသွားကြ။အင်္ဂလိပ်တော်တော်များများသွားကြ။ဒီလုံခြုံရေးကတော့သူတို့ကမှတ်တိုင်နှစ်မှတ်တိုင်သုံးမှတ်တိုင်မှာ၂ယောက်၃ယောက်ရဲရဲစစ်သားရဲနောက်ပြည်သူစစ်ဆိုတော့အစိမ်းကြီးတွေနဲ့ဟိုသူတို့ရဲကအဲ့လိုကျွန်တော်တို့တာစုံပွိုက်တွေမှာသူတို့ကချတာအများအတန်းမော်တော်ပီကယ်ကြတော့အဲ့ကျွန်တော်တို့အမှတ်လေးလမ်းမဆိုတဲ့ရွှေပြည်သားတာရုကန်ဟိုရွှေပြည်သားဘက်ကျော်တွေကြတော့သူတို့ငါးကန်လမ်းရဲအဲ့ဘက်တွေကြတော့မော်တော်ပီတွေပါအခုချတာနေ့တိုင်းချတာ
သတင်းကျောကာလာမိမဆွေမျိုးဘိုးဘွားဆရာသမားတွေကိုကတော့ကြဖို့မွေးရဇာတိတွေကိုပြန်ကြတဲ့သူတွေရှိပေမဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့ပြည်နယ်တိုင်းမြို့ရာတွေစီတချို့မပြောင်းနိုင်ကြသလိုစည်ရေးတင်ပါနေတဲ့သခိုင်းတိုင်းဒေသတချို့မှာဆိုရင် တရေကျော်လာပြည်ဒီမှာတော့ဒလိထုံးစံတွေအရာမိဘတွေကိုကြော့နိုင်ဖို့ဝေးလို့စစ်ကောင်စီရဲ့လေးချောင်းအန္တရာယ်ကိုသာစိုးရိမ်နေကြရတဲ့အခြေအနေနဲ့ဖြတ်တန်းနေရတယ်လို့ဒေသခံကပြောပါတယ်
။ဆရာနာမသိခင်တရေကျော်လာပြည်ကိုကျွန်တော်တို့ခရီးသွားကြောင်းတက်ပြီးရောကျွန်တော်တို့ဦးကြီးမူတာတွေရောကျွန်တော်ကြော့လာရှိတယ်ကျွန်တော်တို့ကြီးညိုတဲ့ကျွန်တော်လေးစားတဲ့ဆရာသမားတွေရောကြော့လာရှိတယ်။ဥလို့အချိန်မျိုးမှာလာကျွန်တော်တို့ဆရာသမားတွေအဓိကအကြောင်းမေးပြီးပေါ့နော်။ online သမားတွေမှာမေးလို့မကြောက်ရမ်းများလေကြာလူသားတွေရှိတဲ့နေရာတွေကျွန်တော်မသွားနိုင်ကျွန်တော်တို့အမှရင်းထဲမှာတလုံးခံစားရတယ်ဟာကိုရှိတဲ့နေရာမှာကျွန်တော်တို့နေ့စဉ်မှာအကြမ်းဖက်စစ်ကောင်ပြည်အလေးချောင်းကိုအဓိကအားပြုပြီးတော့လေးချောင်းမှာကျွန်တော်ဖုံးနေရှင်းနေတယ်ဒါကြအဲလေးချောင်းမှာကျွန်တော်ကြောက်နေရတယ်လေးချောင်းမှာကျွန်တော်တို့ဒီချင်းနှုတ်ညက်မှာအစုံဆန်နေပေါ့နော်ဒီမော်တော်တွေကိုကြောက်နေရတယ်လက်လက်ကြီးအနေရည်ကြောက်နေရတယ်ကြောက်နေရတဲ့ခါမှာကျွန်တော်တို့ဒီဘာသာရေးတိတ်လက်ဒီလုံးချင်တော့ရတယ်ကျွန်တော်တို့ဗုဒ္ဓဘာသာဝင်တဦးနေနဲ့ပြောတာမဟုတ်ပါဘူး။ကျန်တဲ့ဘာသာဝင်တွေထွက်လဲဘာသာရေးရလုပ်မယ်ဆိုတဲ့စော်ရင်းနေတာမှာကျွန်တော်ဆက်တဲ့နေရတဲ့အခြေအနေဖြစ်နေကြ။
မိုးအကုံဆောင်အကူတရေကျုတ်ကာလာမှာရက်ရှည်ရုံးတွေပိတ်တာမို့ပုံမှန်ခီးသွားသူတွေများပါတယ်။ဒီနှစ်တော့လုံခြုံရေးအခြေအနေနဲ့ရေဘေးတံတွေကြောင့်လာရှိုးပြုံးတွေစတဲ့ရှုခင်းလှတဲ့နေရာတွေစီခီးထွက်သူတွေနေသွားပါတယ်။ခီးသွွားရာဒီကလာခီးသွွားရင်းနဲ့ပြည်နေတတ်တဲ့ပြည်ဦးလွင်ရဲ့ဒီနှစ်အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါဗျ
။ဒီလိုမှတော့သွားသွားကြောက်တဲ့နေရာတော့ပုံမှန်ပါပဲ။ဒါပေမဲ့ခါတိုင်းလိုမီးထွန်းတာလေးတို့ဘာလေးတို့ဘာမှမရှိဘူးပေါ့။မီးထွန်းတာလေးတို့အဲ့လိုမျိုးလေးတို့မီးရောမြတ်တာလေးဒါလေးခါတိုင်းဆိုတော့မျိုးကချူချက်ခဲ့ဧည့်သည်လေးနဲ့ချူချက်ခဲ့အဲ့လိုမျိုးလေးတော့စိတ်မပြေအောင်ပေါ့။ဒီလိုချိန်ဆိုရင်ဘုံမပေါအောင်ပေါ့။အခုကတော့နေသားတော့ပေါ့။ခါတိုင်းဆိုဒီချိန်ကခီးသွွားရာဒီလေ။အခုကတော့ပါသွားတယ်။ကျွန်တော်လေးပါသွားတယ်။ဒီမှာနေနေရတော့အင်းသူတွေတော့လှုပ်ရှားတာမလို့ရဘူးအဲလူမျိုးကြီးကတော့ဒီဇိုင်းပုံမှန်တော့ပြည့်လာတယ်ပြည့်လာတယ်တော့တို့ရှိတယ်။ညာညာပိုင်းတော့အမြဲတမ်းနေတယ်ဟုတ်တယ်ဒီမှာနေစီ
စီရေးပတိပခါရီဖြစ်ပွားနေတဲ့မြို့ရင်းနဲ့တိုင်းသားဒေသတွေမှာလည်းတည်ကျော့မီထုံးပွဲတော်ကာလလူစုလူဝေးလူထုထက်တဲ့နေရာတွေနဲ့လမ်းခီးသွာလာမှုတွေမှာလုံခြုံရေးအထူးသတိထားကြဖို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းပြည်သူလူထုကိုပန်ကြားစာတွေထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲရေလွှမ်းမှုမှုတန်းအကြီးစည်ခံခဲ့ရတဲ့ဒေသတွေမှာလည်းပြန်လည်ထူထောင်ရေးအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးတော့လုံပန်းစူးစမ်းတိစောက်နေကြရတာမို့ဒီနှစ်တည်ကျော့ကာလမီထုံးပွဲတော်နဲ့ရိုးရာဓလိထုံးတန်းစင်လာရီနဲ့အညီမကျင်းပနိုင်ဘူးလို့ဒေသခံတွေနဲ့ကုဒီကဲဆဲပေးနေသူတွေကပြောပါတယ်ရှင
်။သတင်းကြမှာဖះเจ้าကံသွားမြပါမယ်မိထွန်းပွဲနဲသွားတာနဲ့အထူးခံစားတာအလိမ်မှာပြပြခဲ့တာပါ။အခုတော့သတင်းကြမှာပဲစကမ်းဘက်ဘူးတလင်ရွာတွေတော့မိရှုခံရတာပါ။သတင်းချုပ်လာပြင်းနေမနက်ခင်းဝီလီဝလင်းအချိန်မှာဘူးတလင်မြို့နယ်ကနေအိမ်တွေကိုစစ်ကောင်စီတပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတချို့အသက်ခံထားပြီးဒါစနဲ့ရှိလဲဖမ်းခံထားရစေပါမလေးတိုင်းငစုံမျိုးနယ်ဘက်မှာလည်းစစ်တပ်ကနယ်မြေရှင်းနေပြီးလေကြောင်းကပစ်ခတ်နေတာရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကုကမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ဒေသခံတွေတပ်ဖြတ်ခံခဲ့ရတယ်လို့ဒါဇင်နဲ့ချီပြီးဖမ်းဆီးခံထားရတဲ့စကိုင်းတိုင်းဘူးတလင်မြို့နယ်မှာဒီကနေ့အောက်တိုဘာ18ရက်သတင်းကြုတ်လာပြည့်နေ့မှာစစ်ကောင်စီကစီပါကျေးရွာကိုရောက်ရှိလာပြီးကျေးရွာထဲကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဘူးတလင်ဒေသခံတွေကပြောပါတယ်အောက်တိုဘာလ16ရက်မနေ့ကလည်း3ရက်လောက်တက်ဆွဲနေထိုင်ခဲ့တဲ့တက်လှမ်းရွာကနေစစ်တပ်ထွက်သွားချိန်တော်တဲ့တိုက်လို့ဒေသခံတွေပြောတဲ့ယာယီအိမ်တွေကိုမီးရှို့ဖျက်ဆီးသွားခဲ့ပြီးဒီနေ့မှာတော့စီပါကျေးရွာထဲဝင်ပြီးမီးရှို့ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
တလိုင်းမီးရှို့တော်တဲ့တဲတွေလေမီးရှို့ပြီးတော့ဒီကောင်တွေထွက်ကြတာပဲမနေ့ပိုင်းတော့ကြာပါမနေ့လေဝေလီဝလဲပိုင်းတော့ပေါ့စီပါပတ်ရွာလာပဲစီပါရွာကျင်းလေရတော့မီးရှို့နေတယ်မီးကျင်းလေရတော့တော်တယ်အဲ့ဒီတော့အောင်မင်းကမနေ့ရက်က
တောတောင်တွေတဲ့တောင်ယာဆိုင်ခင်းတွေအတွေ့ယာယီစောက်ထားတဲ့အိမ်လေးတွေကိုတော်တဲ့တိုက်လို့ပြောကြတာဖြစ်ပါတယ်စစ်တပ်စစ်ကြောင်းရှိတဲ့အတွေ့မီးလောင်တဲ့နေအိမ်အရေးအတွေ့အတိအကျမသိရသေးတာလို့ဒေသခံတွေကပြောပါတယ်စီပါကျေးရွာဟာကူတော်ကျေးရွာကနေစစ်ကူသွားပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကကြားပြတ်တိုက်ခိုက်ခဲ့တဲ့နေရာလဲဖြစ်ပါတယ်အဲ့ဒီကြားပြတ်တိုက်ခိုက်မှုမှာစစ်တပ်ဘက်က39ယောက်သေဆုံးပြီး48ယောက်စစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရကလက်နက်အများအပြားကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းရရှိခဲ့တယ်လို့ပြောပါတယ်။အ အဲ့ဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်စီပါကျေးရွာကိုစစ်တပ်ကတကြောပြန်နယ်မြေရှင်းလင်းနေတာလည်းဖြစ်ပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသာ14ဦးတပ်ဖြတ်ခံထားရပြီး20ကျော်လဲအခုချိန်ထိဖမ်းဆီးခံထားရပါတယ်ကျေးရွာ9ရွာတဲ့မင်းကဒေသခံ2000ခွဲကျော်ဟာလည်းဘေးလွယာထွက်ပြေးတိမ်းရှောင်ခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပြပါတယ်စကိုင်းတိုင်းနဲ့ကန့်နေတဲ့မန္တလေးတိုင်းဘက်မှာဆိုရင်လေမြင်းကြံခရိုင်ငဇွန်မျိုးနယ်တဲကငမြကြီးကျေးရွာမှာစစ်တပ်ဘက်ကစစ်ရေးလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်ငမြကြီးကျေးရွာဟာကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတာဖြစ်ပြီးပြန်လည်စိုးမိုးနိုင်ရေးအတွက်စစ်တပ်ဘက်ကစစ်ကြောင်းထိုးနေပြီးတိုက်ပွဲတွေရှိခဲ့တယ်လို့မြောင်မျိုးနယ်ပြည်သူကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ရဲ့တာဝန်ရှိသူကိုຫນွေဦးကအခုလိုပြောပါတယ်
ခုတည်းရတော့ကျွန်တော်တို့ဒီစစ်ကြောင်းက13ရက်နေ့ထိဆိုလို့ရှိရင်ကျွန်တော်တို့ဟို4ရက်ကြာဒီတည်းထိကျွန်တော်တို့အဲ့တမှာတိုက်ပွဲဝင်နေရအဲ့ဒီမိုးတောင်နံပါတ်ဆိုသူတို့ရဲ့ရည်မှန်းချက်ကဘယ်လိုလဲဆိုတော့သူတို့အဲ့ငငါးကြီးစခန်းကလည်းပြေးထားတာဆိုတော့အဲ့ခါလည်းကြံရကျင်လာရောပြီးလို့ရှိရင်ဒီဘက်ကအဲ့ဟောပေါ့သူတို့လမ်းကြောတွေဟောပေါ့ရိုးသားဆက်မှုဆောင်တော့ဒရဥပတ်တို့အဲ့တက်တကြောပြေးရတယ်ဆိုရင်အဲ့လမ်းကြောတွေပြန်လာမှာပေါ့အဲ့အဲ့မျိုးတွေအပွင့်မခံနိုင်တဲ့အတွက်ကြောင့်မလို့ကသူတို့ကဟိုပြန်ပြီးတော့စစ်ကြောင်းနဲ့စစ်ကြောင်းထုတ်ပြီးတော့နေမြေရှင်းလင်းရေးပုံစံကိုလုပ်နေ
တာစစ်တပ်ကနေမြေရှင်းလင်းရေးအတွင်းဝေဟင်ကနေပါရဟယင်တွေနဲ့ပြစ်ကတ်တာတွေရှိပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကတေဆုံးဒဏ်ရာရှိမှုတွေလည်းရှိပါတယ်မြောင်မျိုးနယ်နဲ့ငဇုံမျိုးနယ်အကြားမှာရှိတဲ့ငမြကြီးကျေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတင်ပိုက်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသား16ဦးတဲ့မင်းတေဆုံးခဲ့ပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးအတွင်းအရသာထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒေသကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုလေးရှိပါတယ်ခင်ဗျာ
သတင်းချက်မှာစကိုင်းဘက်ဘူးတလင်ကရွာတွေမှာတော့မိရှုခံရတာကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်မြဝတီကစစ်တပ်အချက်ချပြူဟာကုန်းကို KNL ကရင်တပ်နဲ့ PDF ပူးပေါင်းသိမ်းပိုက်လိုက်တာပါကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေတဲ့အချက်ချာကြတဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းကို KNL PDF ပူပေါင်းတော်လှန်ရေးတပ်တွေဒီနေ့မနေ့သိမ်းပိုက်လိုက်ပါတယ်။လေးကီခေါနာမှာလက်လက်ခဲရန်အများပြားကိုတူလောင်ထားတဲ့ဒီစစ်တပ်ဗျူဟာစခန်းကြီးကိုပူပေါင်းတပ်တွေသိမ်းပိုက်ခဲ့တဲ့တဲ့ရင်ပြည့်စုံကို VO သတင်းထောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်လေးကီကော်မြို့နီးမှာရှိတဲ့စစ်ကောင်စီရဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းလို့ခေါ်တဲ့လက်နက်ကြီးဗျူဟာစစ်စခန်းကိုဒီကနေ့အောက်တိုဘာလ18ရက်နေ့မနက်ပိုင်းမှာ KNLA PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။လေးကီကော်မှာစစ်တပ်တွေအဓိကကျပြီးလက်နက်ခဲယံအများအပြားတိုလောင်ထားတဲ့လက်နက်ကြီးဗျူဟာစစ်စခန်းကြီးကို KNLA PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းပါဝင်တခြား PDF ပူးပေါင်းစစ်ကြောင်းတွေကပူးပေါင်းပြီးသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အခုသိမ်းပိုက်လိုက်တဲ့စစ်စခန်းအချက်ချာကြမှုနဲ့ပတ်သက်လို့ KNU ပြောခွင့်ရဖလိုစောတော်နီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အာအထူးသဖြင့်ပြောရမယ်ဆိုရင်တော့ဒီဆွေတော်ကုန်းပေါ့နော်အရာခေါ်တော့ခွေးကုန်းပေါ့ဒီခွေးကုန်းကတော်တော်ဒုက္ခပြီးတဲ့ဟာတော့ရှိတယ်။ဒီထိုက်ပက်ကန်းကိုမထင်မထင်လို့ပြစ်ချတာသိမကြသေးဘူးသူတို့တခါပြစ်ချသေးတယ်အဲ့ဒါလက်နက်ကြီးနဲ့နောက်ပြီးတော့ဒီဟာအထူးသဖြင့်ဒီသင်္ကန်းညင်အောင်ပတ်ဝန်းကျင်ရှိတဲ့ရွာတွေကိုလည်းဒုက္ခပေးသလိုဘလောက်ထိပေါ့တယ်ဆိုရင်တော့သူအာရှလမ်းမှာရေးထိတည်လဲဟိုလက်လန်းမိတဲ့အနေထားတော့ရှိတယ
်စစ်တပ်စခန်းကြီးကိုတိမ့်ပိုက်လိုက်နိုင်တဲ့အတွက်အလှည့်ပြောင်းဖြစ်နိုင်တယ်လို့လဲ KNU ပြောခွင့်ရကပြောပါတယ်အဲ
့ဒါကြောင့်မို့ပြောမယ်ဆိုတော့အခုလောလောဆယ်၄ကီကော်နဲ့မြောက်ပြည်မြို့ကတော့တကယ်ဟိုကွင်းမြောင်ကြီးထဲမှာဟာလာလင်းတည်ရှိနေတဲ့လဟာပြင်းစည်းတခုလို့တော့ဖြစ်သွားတဲ့သဘောတော့ရှိတော့ဘောနော်ဘာလို့အဲ့လိုပြောရမလဲဆိုရင်တော့ဒီမြောက်ဒီရေဘေးပေါက်ခြင်းမှာရှိတဲ့ဒီတရင်နေဖြစ်တဲ့3993569ဗျူဟာအပါဝင်ပေါ့နော်ဆိုတော့အဲ့ဒါတွေကကျွန်တော်တို့လက်ထဲကိုရောက်သွားတာကြာပြီဆိုတော့ဘာအကောက်ကွယ်မှမရှိတော့ဘူးမြို့ထဲမှာရှိတဲ့2.5ဆိုတော့တို့ပြန်နေတယ်ဆိုမယ်ဘလောက်ထိနေတယ်ဆိုတာလေဒါမြို့ထဲမှာဆိုတော့ဘာမှလဲဟိုထိအောင်မလဲမဟုတ်ဘူးကျွန်တော်မြင်တာဘာဖြစ်ဖြစ်ဒါကတော့အလှည့်ပြောင်းတစ်ခုတော့ဖြစ်သွားတယ်လို့ပြောလို့ရမှာပေါ့နော်
စစ်တပ်တပ်စခန်းတိမ့်ပိုက်ခံရတဲ့အတွက်စစ်သားတချို့ထွက်ပြေးပြီးတချို့လက်နက်ချတယ်ဆိုပြီးဒေသခံတဦးကလည်းသူတိထားသမျှကို VOA ကိုအခုလိုပြောပါတယ
်။နေမနဲ့ငါးနိုင်ကျော်လောက်ပါ။တစ်နှစ်တိုင်းတစ်နှစ်ကြီးတိုင်းတစ်နှစ်တိုင်းကြားရတယ်။ဆိုတော့ဘုံဝင်တယ်။အဲ့ဒါပြပူပေါင်းဖွဲ့တယ်။အဲ့မှာတက်ပြီးလိုက်တယ်။ကြားတော့ဘုံနဲ့ခမကျွန်တော်တို့တီးရတယ်မှန်တယ်။ဒါကအဲ့တတားရရတစ်ဆက်တတားရရထွက်ပြေးရကြည့်ရ။တစ်ဆက်ကပြပူပေါင်းတက်တယ်မှာတစ်ဆုံးတက်တယ်ကဘုံပြပူ ပေါင်းကိုပြန်လေနဲ့ပြင်ရတဲ့ကမှာတော့လည်းကြာလင်းဝင်လာတယ်ဆိုတော့ပူပေါင်းတဲ့လည်းလည်းကြာတယ်လို့ကြာနော်အဲ့ဒီမှာတော့တတ်ထိုင်တာကတော့တမ54ရက်တတ်သားတွေထိုင်ကြတာပေါ့အဲ့ဒီကောင်ကနေရာတွေမှာလက်မှတ်ကြီးနဲ့ပြင်နေတာကလက်မှတ်ကြီးကောင်ကလည်းဒီနေ့ဒီနေ့ဒီနေ့ဒီကောင်ကလည်းနေ့တိုင်းဆင်းစင်
ဆွေတော်ကုန်းစစ်တပ်ဗျူဟာစခန်းကိုတိမ့်ပိုက်လိုက်ချိန်မှာလက်နက်ခရမ်းတွေလည်းအများအပြားသိမ်းဆည်းရရှိသလိုစစ်သုံးပတ်တွေကိုလည်းဖမ်းမိထားတယ်လို့လည်း KNL PD ရဲ့ပူးပေါင်းတပ်တွေဘက်ကပြောပါရတယ်။အဲ့ဒီထဲမှာ120မမလို့လက်နက်ကြီးတွေပါသိမ်းဆည်းရမိတယ်လို့လည်းသိရပါရတယ်။အကြဆုံးနဲ့လက်နက်ချစည်းရင်းကိုတော့ VOA ကအခုချိန်မှာအတည်ပြုလို့မရသေးပါဘူး။ဆွေတော်ကုန်းဖြူဟာကုန်းစခန်းဟာ၄ကီကိုမြို့တည်အနီးကစစ်တပ်ရဲ့နောက်ဆုံးလက်ကျန်စစ်စခန်းလေးဖြစ်ပါတယ်။အရက်သားတွေရှိနေတဲ့ကျေးရွာတွေဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတဲ့တပ်စခန်းလေးဖြစ်ပါတယ်။ KNU တပ်မ6ထိန်းချုပ်နယ်မြေအတွင်းစစ်တပ်က2003ခုနှစ်မှာထိုင်းမြန်မာနယ်ကြားစစ်စခန်းဖြစ်လာရောက်စစ်တပ်တပ်ဆွဲထားတဲ့စခန်းကြီးတစ်ခုလည်းဖြစ်ပါတယ်။တပ်မ2နှစ်တပ်မ4လေးအပြင်ကံယူရန်တိုင်းလက်အောက်ခံတပ်ရင်းတွေဒီစခန်းကြီးထဲမှာလာရောက်တက်ဆွဲလေးရှိပါတယ်။အခုလိုမျိုးစစ်တပ်ရဲ့ဆွေတော်အမြောက်ကုန်းစစ်စခန်းကိုတိမ့်ပိုက်ခဲ့ပြီးတဲ့နောက်ဝလီစစ်ဗျူဟာစခန်းဥက္ကဋ္ဌစစ်စခန်းတွေကိုလည်း KNLP ရဲ့ပူးပေါင်းတပ်တွေဘက်ကဆက်လက်ထိုးစစ်ဆင်သွားမဲ့ပုံရတယ်လို့လည်းဒေသတွင်းကကရင်သတင်းစင်မှာဖော်ပြပါတယ်။ဆွေတော်၄ကီကောအမြောက်တပ်ကုန်းစစ်ဗျူဟာစခန်းကျသွားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။
ထိုင်းမြန်မာနယ်စပ်မြဝတီကစစ်တပ်ချက်ချာဖြူဟာကုန်းကို KNLA ကရင်တပ်နဲ့ PDF ပူးပေါင်းတပ်သိမ်းလိုက်တာမယေးမှာပြောပြခဲ့တာပါအခုတော့အမေရိကန်မှာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေမဲရဖို့သမရလောင်းတွေလုံးပန်းနေကြတာပါအမေရိကန်သမရယူကောက်ပွဲနောက်ဆုံးလမှာဒေါ်နယ်ထရမ့်နဲ့ကမလာဟဲရစ်တို့နှစ်ဦးလုံးဟာအနှဲငယ်ပဲကြံတော့တဲ့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုမဲလာပေးဖို့ကြိုးစားစည်းရုံးနေကြပါတယ်ဒီအရေးကြီးတဲ့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေအကြောင်းScott Stans ကသတင်းပေးပို့ထားတာပါ။ကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။ American ပြည်နယ်အများစုမှာကြိုတင်မဲပေးနိုင်ပြီဖြစ်တာကြောင့်တချို့ American တွေအနေနဲ့သမရရွေးကောက်ပွဲအတွက်မဲပေးနေကြပါပြီ။ဒါပေမဲ့လည်းတချို့မဲဆန္ဒရှင်တွေကတော့ Donald Trump နဲ့ Kamala Harris အကြားဘယ်သူကိုရွေးမလဲဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်။ New York မြို့က Mary Beth Giovaccini က
You know I just want to see it like
ဆမကတော့သူတို့ဘယ်သူလဲဆိုတာကိုနားလည်ချင်ပါတယ်။သူတို့ပါဝင်ပတ်သက်နေမှုကတိတ်ပြီးတော့မရှိပါဘူးနိုင်ငံရေးအခြေအနေတစ်ခုလုံးပေါ်မှာသူတို့နှစ်ယောက်လုံးကအသစ်တွေပါသူတို့နှစ်ဖက်လုံးစိတ်ဝင်စားစရာနောက်ခံအခြေအနေတွေကလာတာပါသူတို့ဘယ်သူလဲဆိုတာကိုသိချင်ပြီးတော့သူတို့သမရလောင်းအနေနဲ့ဘယ်လိုကိုစားပြစ်မလဲသိချင်ပါတယ
်အများပြည်သူအမြင်စစ်တမ်းတွေမှာတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်က300ခန့်တုံးလောက်ရှိတယ်လို့ပြနေပါတယ်ဂျွန်ဂျွန်ဆင်ကမက်ကီတက်ကတူဥပဒေကြောင်းသူတည်တည်ပါ
For a lot of voters, they haven't started paying that
much. Mesa Nation, Doro, Mia, Ayu, Masai, Pit, Diva, U. Tajong, Turo, Kuchi, Mime, Soye, Turo, Aluwe, Pimawa. And now, Levenga, Luducho, Soyle, Turo, Padu, Maybe, Mle, Sura, Pioma, Mobile, Tale, Zayban, Chennai, Marit.
Tram, Ne, Harris, Meswe, Apoeriga, Mason Piaya, Dire, Durego, Pimat, Hare, Meswe, Muri, Lola, Nirelu, Massachusetts, Tegetuga, Nanga, Eteban, Pinyashi,data shi nita ga pyo ba de
the population of the undecided voter is shrinking
ma song phya ya de mae sana shin u ye ga tphi phi nae la ne ba de tia bi de ye nae la da ba a mya su ga yu kaup pwe ye ma tan kin sait pai phyat ja ma wa ba phit nan de le so yin democratic party yo republican party go mye pye ma blaw si yu nan de le so da mu di pi lo yu kaup pwe ga a chain ne ne kat pi lo anan ya da myu be shi ma ba
tu lo na u long ma ma song phya ya de de tu re go si yu ne niya ma sain khaw mu re shi ni de lo Brookings Institution ကသူတည်တည် Darrell Wells ကပြောပါတယ်
He needs to reassure Americans
သူအနေနဲ့ American တွေကိုအာမခံဖို့လိုတာကနံပါတ်1သူအနေနဲ့တရားဥပဒေကိုလေးစားဖို့လိုမယ်သူတမရဖြစ်လာရင်ရှုပ်ထွေးအောင်ရှောက်လုပ်တာမျိုးမဖြစ်ဖို့လိုပါတယ်တစ်ဖက်မှာလည်းကမလာကအတွေ့အကြုံနှဲပါသေးတယ်သူအရင်တုန်းကအခုလက်ရှိမူဝါဒတွေထက် Liberal ပိုဖြစ်တဲ့မူဝါဒတွေနဲ့ရပ်တည်ခဲ့တာပါသူအနေနဲ့မဲဆန္ဒရှင်တွေကိုအာမခံရမှာအရင်ကကမလာမဟုတ်ပဲအခုကမလာ Harris ကိုသမရအဖြစ်ရမယ်ဆိုတာပါ
လူသိပိုများတဲ့ Trump အနေနဲ့မဆုံးဖြတ်ရသေးသူတွေကိုမဲဆွဲတဲ့နေရာမှာအားသာချက်ကောအားနည်းချက်ကောရှိတယ်လို့ Johnson ကပြောပါတယ
် Donald Trump is a candidate running for the third time for president so
Donald Trump ကသမရလောင်းအနေနဲ့ဝင်ပြိုင်တာ3ချိန်မြောက်ပါဒါကြောင့်လူတော်များများစီမသူနဲ့ပတ်သက်ပြီးခိုင်မာတဲ့အမြင်တွေရှိပြီးသားပါဒါကြောင့်နည်းနည်းလေးပဲကြံတဲ့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုနှစ်ပါတီစလုံးကလာပြီးတော့မဲပေးဖို့စူးစမ်းမဲဆွဲနေကြတာပါ
။ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာအဓိကဆုံးဖြတ်လာနိုင်တဲ့ဟိုဘက်ဒီဘက်ရိမ့်နေတဲ့ပြည်နယ်တွေမှာအခုလိုမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေဟာကပ်ပြီးအပြောင်းအလဲဖြစ်သွားစေနိုင်ပါတယ်ခင်ဗျာ။
အမေရိကန်မှာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့မဲရဖို့သမ္မတလောင်းတွေမဲဆွဲနေကြတာကိုငင်းချန်ပြောပြခဲ့တာပါ။မကြာခင်ဥရောပခေတ်မြန်မာပြည်တုံ့တက်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VO American တန်ကနေအောက်တိုဘာလ18ရက်ချက်သားရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါသေးတယ်တော်ရရှိနေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ဖို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်လဲဆက်သွယ်ပို့နိုင်ပါတယ်အခုလာမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြက်သားရင်းညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမရေကန္တာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကထူးခြားတဲ့သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့မြန်မာနဲ့တရုတ်လွှမ်းမိုးမှုသမိုင်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်တရုတ်မြန်မာနယ်စပ်ဒေသကိုလွှမ်းမိုးနိုင်ဖို့မြန်မာနဲ့တရုတ်တို့ကြိုးပမ်းလာတာရာစုနှစ်နဲ့ချီရှိနေပါပြီအခုထက်ထိလည်းလွှမ်းမိုးဖို့ကြိုးစားနေစေဖြစ်တဲ့အကြောင်းကိုဥောက်ခင်ကသုံးသပ်ထားပါတယ်ခင်ဗျာ
မြမသမိုင်းမှာတပြည်လုံးအတိုင်းအတာနဲ့ပြောင်းလဲသွားတဲ့ဖြစ်ရပ်တွေဟာတရုတ်ပြည်မှာမြစ်ပြခံလေးရှိပါတယ်နှစ်ပေါင်း400ကျော်ကြာခဲ့တဲ့ဗကန်ခေတ်ဟာမွန်ဂိုတရုတ်တို့ကြောင့်ပျက်စီးသွားရပါတယ်ချက်ခွနေရာစီမှာအာဏာရတဲ့မန်ချူချင်းမင်းဟာပြည်မနဲ့အလံဝိတဲ့အစွန်အဖျားဒေသတွေကိုမချုပ်ကင်နိုင်သေးတာကြောင့်ယူနန်လိုနေရာမျိုးမှာလူဆိုးတမျှစူပူထွက်ကြတာပါလေမန်ချူချင်းအစိုးရရဲ့အန်ဆက်ယူနန်တိပြန့်နှံ့လာတဲ့အခါမှာတရုတ်လူဆိုးသခိုးတမျှတွေဟာမြန်မာပြည်ထဲကိုဒဇဒဇဝင်ရောက်ကုန်ကြပါတယ်ယူနန်သားသခိုးတမျှတွေအေယာဝတီမြေအရှိဘက်မြေပြန့်ပိုင်းအထိဝင်ရောက်သုံးချမ်းကြပြီမယ်လေအမမင်းကဟန်တာနိုင်စွာမရှိပါဘူးယူနန်သားလူဆိုးတွေတောင်းကျမ်းတာကြောင့်တပြည်လုံးတုန်လှုပ်ချောက်ချားပြီးစာနာရိတ်ခါရှားပါလာပါတယ်ဒါပေမဲ့ယူနန်ကိုစစ်သူကြီးဝူဆန်ကိုအုပ်ချုပ်တဲ့အခါမှာစကိုင်းမှာကိုလုံးနေတဲ့တရုတ်မင်းကိုဖမ်းဖို့တရုတ်တပ်ကြီးစေလွတ်တဲ့အတွက်ယုံလီမင်းကိုတရုတ်လက်ထက်ပြန်အပ်လိုက်ရပါတယ်ဒီပြည့်ရဟာဗမာတွေကိုတုံလှုပ်ချောက်ချသွားစီတယ်လို့ဆိုပါတယ်တရုတ်ပြည်ကိုထိကိုက်နစ်နာစီမဲလို့ယူဆရင်တရုတ်အစိုးရဟာမြန်မာပြည်ထဲဝင်ရောက်ဆွတ်ဖက်ဖို့ဝင်မလေးတာကိုစစ်သူကြီးဝီဆန်ကွေကလက်တွေပြတ်လိုက်တာဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးနောက်နှစ်ပေါင်း100လောက်ဗမာနဲ့တရုတ်အကြငိမ့်ချမ်းနေပါတယ်ယူနာမာမန်ချူချင်းအစိုးရအားဖောက်နေတာမို့ဗမာယူနန်နယ်စပ်ဒေသကိုပါစိုးမိုးနိုင်တဲ့အတွက်ဆက်ကွနစ်ရာစုမှာရှမ်းစော်ဘွားအချို့တရုတ်ရဲ့လက်စားကံဖြစ်လာပါတယ်ယူနန်ရဲ့အထက်ဗမာပြည်အကြကုန်းသွယ်မှုများပြားလာလို့ရှမ်းစော်ဘွားအုပ်ချုပ်တဲ့ဗမော်ကိုပွဲရုံမျိုးတော်အဖြစ်ဗဟုပြုပြီးကူးတန်းရောင်းဝယ်ကြပါတယ်ဆက်ရှိရာစုဟာမန်ချူချင်းတကူဩဇာအမြင့်ဆုံးကာလဖြစ်လို့ကိုကန်ဒေတာအပါဝင်ရှမ်းနယ်မြေအချို့တရုတ်လက်အောက်ခံဖြစ်တာပါလေမန်ချူချင်းတကူဩဇာကြီးမားတဲ့ဆက်ရှိရာစုအလဲပိုင်းမှာဗမာအာဏာစက်ကိုနှစ်တရာကျော်တီထောင်ခဲ့တဲ့ကုန်းပေါင်မင်းဆက်ထွန်းကားပါတယ်ဒါပေမဲ့ကုန်းပေါင်မင်းဆက်မတိုင်မီကတည်းကရှမ်းမြောက်ဒေတာကိုတရုတ်ကလွှမ်းမိုးနေပြီဖြစ်ပါတယ်အလောင်းဖျားစင်ပြူရှင်ဘိုးတော်ဖျားတို့ကဗမာအာဏာစက်ကိုပြန်လဲတီဆောက်ပါတယ်စင်ဘူရှင်တက်ထက်မှာနေဇတ်ဒေသကိုဗမာကပြန်လဲကြီးစိုးနိုင်တဲ့အတွက်တရုတ်သစ္စာကံစော်ဘွားတွေကို ရာထူးကဖယ်ရှားတာနဲ့ပတ်သက်ပြီးတရုတ်ဧကရာဇ်ရှင်လုံနဲ့ထိတ်တိုက်တွေ့လာပါတယ်ဆင်ပြူရှင်လက်ထက်1965က1969အထိလက်ချိန်တိုင်တိုင်တရုတ်တပ်တွေမြန်မာပြည်ထဲကျူးကျော်တိုက်ခိုက်တာကိုဗမာကတွန်းလှန်နိုင်ခဲ့ပါတယ်တရုတ်မြန်မာစစ်ပွဲပြီးဆုံးချိန်ကစပြီးနောက်နှစ်ပေါင်း100လောက်တရုတ်မြန်မာကုန်သွယ်ရေးထွန်းကားပါတယ်တရုတ်ကအလွန်တန်ဖိုးထားတဲ့ကြောက်စိမ့်ရောင်းဝယ်မှုအထူးတိုးတက်လာပါတယ်ကုန်းပေါင်ခင်နောက်ပိုင်းအထိဗမာဘီရင်ကိုရှမ်းနယ်ကလက်ဆောင်ပဏာဆက်တာမြေဖြစ်ပါတယ်နောက်ဆုံးကုန်းပေါင်ဒီဘောမင်းနန်းဆန်နဲ့ရှင်းနေကာလမှာဘ ਹੁ ချုပ်ကင်မှုလျော့နေလာတဲ့အတွက်နေဆက်ဒေတာမတိမငိမ့်ဖြစ်လာပြီးယူနန်နဲ့ကုံသွဲမှုရပ်ဆိုင်းလိုက်ရပါတယ်တရုတ်ဓမြတွေ1885နိုဝင်ဘာလမှာဗမော်မျိုးကိုလူရဲဖျက်ဆီးတဲ့အထိမငိမ့်မသက်ဖြစ်လာပါတယ်ကိုလိုနီခေတ်1894မှာမြန်မာတရုတ်နယ်ကြားစာချုပ်ချုပ်ဆိုပါတယ်နမ်ဝန်တရီကန်ဒေတာကိုကနယ်နဲ့ကျိုင်းဟွန်နယ်ကိုတရုတ်ပိုင်ပြည်အင်္ဂလိပ်အစိုးရကအသိအမှတ်ပြုလိုက်ရပါတယ်နေစာတိုင်တန်မှုတွေလုပ်တဲ့အခါမှာဝဒေသမပါဘူးလို့ဆိုပါတယ်ဝဒေသအရှိတ်မှာရာစုနှစ်နဲ့ချီးပြီးနေထိုင်လာခဲ့တဲ့လာဟုလူမျိုးလဲတရုတ်လက်အောက်ရောက်သွားပါတယ်ရှမ်းနဲ့ကချင်ပြည်နယ်အုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်ကအနေငယ်ပြုပြင်တာကတွဲလို့ရှေးဗမာမင်းလက်ထက်ကအတိုင်းမဲ့တားပါလေပြဿနာအကြီးအကျယ်ပေါ်တော့မှဝင်ရောက်ဆက်ဖက်တာမှုနေဆက်ဒေသဟာပြည်မရဲ့တိုးတက်မှုမှာပါမလာပဲပရိသတ်ခင်မှာကြံရိတ်ခဲ့ပါတယ်မြန်မာနဲ့နေဆက်လူမျိုးစုအကြားယခင်ကတည်းကရှိခဲ့တဲ့ပြဿနာကိုကော်လိုနီအစိုးရကဖြေရှင်းဖို့မကြိုးပမ်းမဲ့ရှောင်ကွင်းသွားခဲ့တာပါအင်္ဂလိပ်ကတပင်သွေးခွဲတာမဟုတ်ပါဘူးတရုတ်မြန်မာနယ်စပ်ဒေသဆက်ဆံရေးဆိုတာယူနန်မြန်မာဆက်ဆံရေးပဲဖြစ်ပါတယ်။ယူနန်မြန်မာနယ်စပ်တလျှောက်ကတိုင်းရင်းသားတွေကိုဗမာနဲ့တရုတ်အစိုးရအဆက်ဆက်ကကြီးစိုးမှုအမိုက်တစ်ယောက်လုံးစူးစားခဲ့ကြပါတယ်။ယူနန်မြန်မာနယ်စပ်ဒေသကတိုးရော်တွေဟာမြို့ကြီးပြည်ကြီးတက်ကြီးတွေဖြစ်လာတဲ့အထိအင်အားကောင်းနေပါတယ်။ဒီလူမျိုးစုတွေဟာမျိုးနွယ်အရယူနန်နဲ့ဆက်ဆံနေလေတာတွေ့ရပါတယ်။ဒါကြောင့်ယူနန်ကလူမျိုးစုတွေကိုလေ့လာပြီးပြည်တော်စုမြန်မာနိုင်ငံပေါ်ပေါက်ရေးကိုဆက်စပ်စဉ်းစားကြပါလိမ့်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ဒေသကိုလွှမ်းမိုးနိုင်မှုမြန်မာနဲ့တရုတ်တို့ရာစုနှစ်တွေနဲ့ချီကျိုးပန်းလာတာကိုဥောက်ခင်သုံးသပ်ခဲ့တာပါ။အခုတော့ကြာမကြီးခဏပါ။ဒီတစ်ပတ်မှာတော့မိုးကြီးပြီးရေပိုကြီးလာခြင်းအရေပြားနဲ့တခြားရောဂါအန္တရာယ်ပိုများလာတာကိုပြောထားပါဗျ။ဒီနေ့မိုးကြီးကြီးမှုပိုပြင်းထန်လာတာကြောင့်ဒီအရေးပြားယောဂါနောက်တခြားကုသက်ယောဂါနဲ့မကုသက်ယောဂါတွေပိုဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်အခုလိုအန္တရာယ်ပိုများလာပြီးဘလို့ယောဂါတွေဖြစ်လာမှာစိုးရင်ရပါလဲ။ဒီအကြောင်းမြန်မာနိုင်ငံကအရေးပြားထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းကိုကျွန်တော်ပဲမေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคရေပြားထုကုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းမှုကပြင်းပြင်းထန်ထန်ပေါ့နော်မကြုံစဘူးလောက်အောင်ဖြစ်လာတဲ့အခါကျတော့ဒီအရေပြားယောဂါတွေအပါအဝင်ဆရာကြီးဒီကုသက်ယောဂါတွေမကုသက်ယောဂါတွေပြင်းပြင်းထန်ထန်ဖြစ်လာမှာစိုးရင်ရတဲ့အတွက်ဘာကြောင့်အခုလိုဖြစ်လာမှာစိုးရင်ရတာလဲဘလို့ယောဂါတွေဖြစ်နိုင်တာနောက်ဘလို့ကြိုတင်ကာကွယ်ပြီးတော့လိုအပ်တဲ့ကုသမှုတွေလုပ်တင်တာကိုအဓိကပြမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ဟိုဟုတ်ပါတယ်ဒီရေကြီးရေရှာကကျွန်တော်မြန်မာပြည်မှာဟိုတနေ့ချာလောင်းနေ့ချာလောင်းဖြစ်လို့ရှိရင်ခါတိုင်းမြင်ဝန်းနေမှာပဲဖြစ်တယ်ဘယ်တော့အခုချိန်ကောင်းဝေါ်ဒေတာလိုနေရာတွေမှာဖြစ်တယ်မကြုံစဘူးလောက်ဆိုကျွန်တော်လည်းဖတ်ရပါတယ်အဲ့တော့အဲ့လိုမျိုးရေကြီးရေရှမ်းဖြစ်တဲ့အခါမှာကျွန်တော်သိထားဖို့ဟာကျွန်တော်ရိုးရိုးဒီရေတွေကမြောင်းရေချောင်းရေမကပဲနဲ့လူနေတဲ့နေရာတွေဝင်လာတဲ့အခါမှာဥပမာအိမ်နာလိုနေရာမျိုးကမတန့်ချင်းတဲ့ဟိုဂျီတွေဟိုအညစ်ဂျီတွေတခြားပစ္စည်းတွေဆိတ်ယုံတွေအဲ့ကဓာတုတွေပစ္စည်းတွေတခြားအသုံးဆောင်တွေအားလုံးကရောပြီးတော့ကျွန်တော်ဒီရေကရိုးရိုးရေမဟုတ်ပဲနဲ့ဒီကူးဆက်ပြီးတော့ညဉ့်ညမ်းနဲ့ ဟိုရေဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့အချိန်ကြာမြင့်စွာကျွန်တော်ရဲနဲ့ချီကြတယ်တချို့ဆိုရဲတပ်သမန်ချီကြတယ်ဆိုတော့အဲ့ဒါတွေကိုအချိန်မတန့်ရှင်းတဲ့ရေတွေကိုရဲတပ်သမန်ချီအချိန်ကြာကြီးချီပြီးတော့တွေ့နေရတယ်ဆိုတာတစ်ချက
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီညဉ့်ညမ်းတဲ့ရေရေရှိကျင်ရတာပြင်နောက်ထပ်ရဘလို့စုံစရာအချက်ရှိသေးတယ်ဆရာကြီး
နောက်တစ်ခါတစ်ချိန်လုံးကျွန်တော်တို့ကရေထဲမှာနေတော့စုံစွတ်နေစုံစွတ်နေတယ်ဆိုရင်ဒါကတစ်ချက်နောက်တစ်ခါမတန့်ချင်းနဲ့ပတ်ဝန်းကျင်ဖြစ်သွားတယ်နှုံးနေကြံခဲ့တယ်အဲ့လိုမျိုးအကုန်လုံးရောတယ်ဆိုအဲ့ဒီသုံးချက်ကြောင့်ဒီရေသားယောဂတွေတခြားကုသယောဂတွေအများလာတယ်ဆိုတော့အရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရေနဲ့ပတ်ဝန်းကျင်ညဉ့်ညမ်းမှုရေရှည်စွတ်စုမှုတွေကြောင့်ပေါ့နော်ဘလို့အရေးကြီးတဲ့ကုသယောဂတွေဖြစ်လာနိုင်လဲဆရာကြီး
ဟုတ်ကဲ့ကျွန်တော်တို့အရေးပြားဆိုတာကိုခန္ဓာအင်္ဂါစိတ်ပိုင်းဆိုသူကအပြင်မှာဘာပဲပြောင်းလဲပြောင်းလဲသူဟာအမြဲဟိုထိတွေ့ခြင်းကိုခံရတဲ့အတွက်သူ့မှာတော့ပြဿနာအမြဲဖြစ်လေရှိပါတယ်ဗျပထမဆုံးပြောချင်တာကတော့ကုသယောဂတွေပေါ့နော်ငကောမှာအများနေတဲ့ကုသယောဂတွေအခုချိန်ကျတော့ပိုများလာတယ်ဒုတိယဒီဘက်တီးရီးယားဒီယောဂတွေပေါ့ကျွန်တော်တို့ဒီအိမ်နာတွေကအရေးကြီးဆိုရင် E-coli ဆိုတဲ့ bacteria ရှိတယ်။နောက်အရေးကြီးမှာအများအားဖြစ်နေကြ Staphylococcus, Streptococcus ဆိုတဲ့ဒီ bacteria တွေကြောင့်မွေးကျွတ်နာတွေထပ်ပြီးတော့ကြီးလာရင်အနာပစုတ်ကြီးတဲ့ထပ်ကြီးလာရင်ဥမာခြေထောက်တစ်ခုလုံးရောင်ရမ်းပြီးတော့သွေးစိတ်သက်တဲ့အနာတွေဒါဖြစ်လေရှိပါတယ်။နောက်ထပ်ဖြစ်တာကတော့ fungal infection လို့ခေါ်တဲ့မှိုရောဂါတွေဖြစ်တယ်။သူကအချိန်လုံးစွတ်စုံနေပြီးတော့အဝတ်စားတွေရတယ်စုံနေတဲ့အခါကျတော့ဒီအမှုတွေကိုပေါက်ဖွားဖို့ကျွန်တော်တို့ဟိုအကောင်းဆုံးခြေနေဖြစ်တာပေါ့ဒါမှမဟုတ်ခြေကြားထဲမှာတဲဝဲစားတာတွေနော်ပေါင်တို့ဟိုပြင်ပါလို့နေရာတွေမှာပွေးပေါက်တာတွေအဲအမျိုးတွေရတယ်ဒါအများကြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစွန့်ရတဲ့ကုသယောဂါတွေရှိသေးလားဆရာ
နောက်တစ်ခါဖြစ်လေမရှိတဲ့ကျွန်တော်တို့ leptospirosis ဆိုတဲ့ bacteria ယောဂါတွေမျိုးပေါ့အဲ့အကြောင်းကြီးပဲပြောချင်ဒီ leptospirosis spiral ဆိုတဲ့ bacteria ကကျွန်တော်တို့ဒီတရိတ်ဆန်တွေထဲမှာနေတာပေါ့နော်တရိတ်ဆန်တွေရဲ့အစီစီးထဲမှာသူကဟိုအများတန်းပါတယ်ပုံမှန်အားဖြင့်တော့လူနဲ့ထိတွေ့မှုမရှိဘူးအခုကတရိတ်ဆန်တွေရေထဲမှာဆိုတဲ့အတွေ့အဲ့ဟိုတရိတ်ဆန်ရဲ့အဲ့စီးထဲကပါလာတဲ့ leptospirosis ဆိုတဲ့ bacteria ရေထဲမှာရှိပြီသူကရေပြားနဲ့ထိတွေ့တဲ့အခါမှာစုံစွနေတဲ့ရေပြားကိုပေါက်ပြီးတော့ဟိုလူရဲ့ကိုယ်ခန္ဓာလေးကိုဝင်သွားတယ်။ဝင်သွားတဲ့အခါကျရင်ကိုယ်ခန္ဓာကဒီဟိုဖျားလာတာအသားတွေဝါတာအသေးရောက်ပြီးတော့တချို့ဟိုတိတ်ဆိုးတယ်ဆိုရင်အတွင်းကလေးစားတွေပြက်စီးပြီးတော့အသက်သေဆုံးတာဖြစ်အောင်ဖြစ်နိုင်တဲ့ဟိုကုသယောဂတစ်ခုကိုလည်းကျွန်တော်တို့သတိပြုဖို့လိုပါတယ်။ဒါကုသယောဂတွေအကြောင်းပထမဆုံးပြောတာပါ
ဟုတ်ကဲ့ဆရာဒီနေရာမှာနောက်ရောဒီကုသမဟုတ်တဲ့စိုးရင်ဆရာယောဂါရှိသေးလားဆရာကြီ
းဒုတိယတစ်ခုကတော့အရေးပြားမှာဟိုအလားချက်တွေဟိုနောက်ဓာတ်မတည့်တဲ့ဟိုဒုံရမ်းမှုတွေဟိုဟိုရားနာလိုဟာမျိုးတွေအများကြီးဖြစ်ပါတယ်ခုနပထမဆုံးပြောခဲ့သလိုပဲဒီရေကမတန့်ဘူးနောက်အညစ်ကြေးတွေရေထဲမှာပါနေတယ်ဓာတုဗေဒပစ္စည်းတွေပါနေတယ်အဲ့ဒါဆိုရင်ဟိုဖြစ်တဲ့အထည်တဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တုံ့ပြန်မှုရများတဲ့ဟိုယာနာတွေနောက်အလားချစ်တွေအဲ့ဒါတွေကအများတန်းဖြစ်တယ်အဲ့ဒါဆိုရင်ဟိုနီးမယ်ရောင်းနေမယ်ရားတယ်ကုတ်ကုတ်တဲ့အခါကျတော့နောက်ထပ်ပိုးဝင်လာပြီးဆက်ဖြစ်တယ်အနာတွေဖြစ်တယ်ဆိုပြီးတော့ဟိုဆင့်ကဲဆင့်ကဲဟိုဖြစ်လာနိုင်တဲ့ဥစ္စာတွေဒါဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရေကြီးမှုထဲသတိပြုသင့်တဲ့ယောဂါမျိုးရှိသေးလားဆရာ
နောက်တစ်ခုကတော့ငကူရှိတယ်ညီပြားမှာငကူရှိတယ်တချို့လူတွေကခြေထောက်တွေပါတယ်မှာအနာတွေရှိတယ်နော်ဒဏ်ရာတွေရှိတယ်အဲ့ကောင်တွေကကျွန်တော်တို့ညီထဲမှာတစ်ချိန်လုံးဟိုစုံနေတဲ့အခါမှာလူအီပြီးတော့ပျော့ပြီးတော့ maturation လို့ခေါ်တယ်ဒီညီပြားဟိုပျော့ပြီးတော့ဒီအနာဘတ်တွေကဟိုကွာထွက်ပြီးတော့ဘယ်လိုပြောမလဲကျွန်တော်တို့ဟိုဟိုပုတ်ပွားတဲ့အနာမျိုးတွေပေါ့နော်အဲ့လိုမျိုးတွေအစ်ဒီလေဖြစ်သွားနိုင်တယ်အဲ့ဒါဆိုရင်စိုးစိုးရွားရွားလေးဖြစ်နိုင်ပါတယ်ဒါကလည်းတစ်ခုမှတ်သားစရာပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီကုသမဟုတ်တဲ့ဒီယောဂမျိုးစာနောက်ထပ်သတိပြုစရာရှိသေးလားဆရာ
နောက်တစ်ခါကျတော့ရေထဲမှာနေတော့ရှောက်သွားတဲ့အခါဟိုဟာနဲ့ချစ်ဒီဟာနဲ့ချစ် ဒါရင်းနဲ့ဆိုရင်ကျွန်တော်တို့ဓာညာတွေပေါ့နော်ချိကိုက်ပုံးပဲ့ဓာညာတွေရတယ်ဒါအမြဲတမ်းလိုလိုဖြစ်ပါတယ်ဟိုဥမာဟိုတင်းငုတ်တို့ချိတာလည်းမသိဘူးဂျိုင်းဂျိုင်းချိတာလည်းမသိဘူးဆိုတဲ့အခါကျတော့ဒီဟာတွေကပုံးပဲ့တာတွေချိကိုက်တာတွေရေကြားပုံးပဲ့တာတွေဓာညာတွေရတယ်ဖြစ်လေးရှိတယ်နောက်ပိုးထောင်ဝင်ပြီးတော့နောက်ဆက်တွဲပြဿနာတွေအဲ့ဒီကနေစသွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ရေပူကြည့်လာခြင်းအရေပြားနဲ့တခြားယောဂအန္တရာယ်ပိုများလာတာကိုကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလွှာအစည်းအဝေးမှာဒီတစ်ပတ်မှာတော့ကချင်ဘက်ပန်ဝါမြို့ဆောင်တိုင်းရင်ကို KIA ကချင်တပ်ကအပီးသိမ်းလိုက်တာနောက် CDF ချင်းတပ်ကစေဦးစည်းချုပ်ထန်တလန်တိုက်ပွဲတွေကြာဆုံးခဲ့တာနဲ့စစ်ကောင်းဆောင်ငြိမ်းချမ်းရေးကန့်လှတာကို KNDF KNY တပ်ကဘယ်လိုသဘောထားတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတာဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်ပန်ဝါမြို့ရဲ့မြို့ဆောင်တပ်ရင်းဖြစ်တဲ့နေသားဆောင်တပ်1332တပ်ရင်းကို KIA ကအပိတ်သိမ်းပိုက်လိုက်ပြီဖြစ်ပါတယ်CDF ထန်တလန်ရဲ့စစ်ဦးစီးချုပ်ဆလိုင်းရမ်ဇယ်ထန်တလန်မြို့သိမ်းတိုက်ပွဲထဲမှာကြာဆုံးခဲ့ပါတယ်။တင်းလွှာတွေထဲမှာတော့စစ်ကောင်းဆောင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းမှုတွေအပေါ်ခရီးနှစ်မျိုးသားများကာကွယ်ရေးတပ် KNDF ဘက်ကဘလို့မျိုးတုံ့ပြန်လိုက်ပါတယ်လဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်မြန်မာနယ်စပ်ကချင်ပြည်ပန်ဝါမြို့ရဲ့မြို့ဆောင်တိုက်ရင်တစ်ခုဖြစ်တဲ့နယ်ချားဆောင်တပ်1332တိုက်ရင်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကအပြစ်သတ်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ကချင်အထူးဒေသတဲ့ပန်ဝါမြို့နယ်10မိုင်လောက်အကွာမှာရှိတဲ့အမှတ်1332နယ်ချားဆောင်တပ်ဌာနချုပ်ကို KIA ကအောက်တိုဘာလ15ရက်နေ့မှာသိမ်းပိုက်နိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါရတယ်။ဒီစခန်းကို KIA ကအောက်တိုဘာလ10ရက်နေ့ကစပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့လက်ရှိမှာတော့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုပ်နေလို့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။
ရှမ်းပြည်မြောက်ပိုင်းဒီဘောမြို့ကိုအလုံးစုံသိမ်းပိုက်ထားပြီလို့တအန်းတမတော် DNL ကအောက်တိုဘာလ14ရက်နေ့ကထုတ်ပြန်ပါတယ်ဒီဘောမြို့ကိုနှစ်လကျော်ကြာတိုက်ခိုက်ခဲ့ရမှာစစ်ကောင်စီရဲ့ခမာယ903ခမာယ904ခလာယ23တပ်စခန်းရဲစခန်းအပါအဝင်အစိုးရဌာနဆိုင်ရာယုံတွေကိုသိမ်းပိုက်ရရှိခဲ့တာဖြစ်ပြီးတိုက်ပွဲကာလအတွင်းလက်နက်အမျိုးမျိုးကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်တေတုံရနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာ DNL ဘက်ကနောင်ချိုမိုးကုတ်မိုးမိတ်ကြောက်မဲနဲ့ဒီဘောမြို့လူကိုအလုံးစုံထိန်းချုပ်ထားလိုက်နိုင်တာဖြစ်ပါတယ်ဒီဘောမျိုးသိမ်းတိုက်ပွဲတွေဒီသခံ33ယောက်တည်ဆုံးခဲ့ပါတယ
်ကရင်နေပြည်ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့ထူးချောင်းစခန်းကုန်းကိုကရင်နေမဟာမိတ်တော်လိုင်းရဲ့အင်အားစုတွေကအပိတ်သတ်သိမ်းယူလိုက်ပြီဖြစ်ပါတယ်ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့အင်အား30လောက်ရှိတဲ့စခန်းကုန်းကိုဖားဆောင် PDF နဲ့ကရင်နေပြည်တမရော KA drone တပ်ဖွဲ့တို့ကနေဘူပေါင်းစစ်စင်ရေးလုပ်ပြီးတော့တင်းယူခဲ့တာလို့ဖားဆောင် PDF စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။အော်တိုဘာလ12ရက်နေ့မှာထူးချောင်းစခန်းကုန်းကိုအပြစ်သတ်တင်ပိုင်နိုင်ခဲ့တာဖြစ်ပါတယ်။ထူးချောင်းစခန်းကုန်းကဘော်လခဲမြို့ရှိစစ်ပြူဟာကနေဖားဆောင်မြို့ကိုစစ်ကောင်စီစစ်ကူတပ်တွေကပို့ဆောင်နေချိန်မှာခရီးတစ်ထောင်နားကျတဲ့စစ်ရေးပြူဟာအချက်ချာကျတဲ့နေရာဖြစ်ပါတယ်။
စီဒီဖ်တန်တလန်စီဦးစီချိုဆလိုင်းရမ်ဇယ်ဟာတန်တလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်အသက်30ပဲရှိသေးတဲ့ဆလိုင်းရမ်ဇယ်ဟာအောက်တိုဘာလ12ရက်နေ့ကတန်တလန်မြို့ NLD ရုံးအဆောက်အုံမှာခြေကုပ်ယူထားကြတဲ့စစ်ကောင်စီတပ်သားတွေကိုတိုက်ခိုက်တဲ့အချိန်မှာလက်နက်ကြီးထိမှန်ခဲ့ရာကြောင့်ရဲဘော်2ယောက်နဲ့အတူကြာဆုံးခဲ့ရတာဖြစ်ပါတယ်ဆလိုင်းရမ်ဇယ်ဟာဆင်အနာသိမ်းမှုမဖြစ်ပွားခင်ကတန်တလန်မြို့နယ်ကျောင်းသားများမိသားစုရဲ့ခေါင်းဆောင်ဖြစ်တယ်လို့ချင်းတက္ကသိုလ်ကျောင်းသားအဖွဲ့အစည်းတွေမှာလည်းဦးဆောင်ပါဝင်ခဲ့သူလည်းဖြစ်ပါတယ်ဆလိုင်းရမ်ဇယ်မှာအမျိုးသမီးနဲ့ကလေးနှစ်ယောက်ကြံရစ်ခဲ့ပြီးစီဒက်ထန်တလန်ရဲ့အတ္တိကအားထားရတဲ့ခေါင်းဆောင်ကြဆုံသွားတဲ့အပေါ်တော်လိုင်းရဲဘော်ရဲဖက်တွေနဲ့ချင်းပြည်သူတွေကဝမ်းနည်းကြည်ကွဲနေကြပါတယ်
ရခိုင်ပြည်တောင်ကုန်းမြို့နယ်ထဲကပေါက်အင်းရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတက်ခိုက်ခဲ့လို့အရတား၃ယောက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ14ရက်နေ့ညနေမှာစစ်ကောင်စီကဂျက်ဖိုက်တာနဲ့လာရောက်ပုံကျဲခဲ့တာဖြစ်ပြီးရွာထဲကဘုံတော်ကြီးကျောင်းနဲ့အိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့တရခန့်တယောက်ကပြောပါတယ်။တန်းလွဲရွာမမျိုးကိုလည်းအောက်တိုဘာလ9ရက်နေ့တုန်းကစစ်တပ်ကလေကြောင်းကနေပုံကျဲခဲ့လို့ကလေးငယ်အပါအဝင်ဒေသခံ16ယောက်ထံမှနေထိမှန်တေဆုံးခဲ့ပြီး၅ယောက်တရားရရှိခဲ့ပါတယ်။အောက်တိုဘာလ၄ရက်နေ့ကလည်းကင်းတောင်ဆံပြရွာလေကျောင်းကနေပုံကျဲခံရလို့ဒေသခံ၄ယောက်တေဆုံးခဲ့ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့မှာဌာနဆိုင်ရာပူပေါင်းထားတဲ့တရားမဝင်ကုန်စည်တိုက်ဖျက်ဖမ်းဆီးအဖွဲ့ကထိုင်းနိုင်ငံကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုမြို့အဝင်ဂိတ်တွေအပြင်ပွဲယုံနဲ့ဂိုဒေါင်တွေမှာအခုရက်ပိုင်းနဲ့လိုက်လံဖမ်းဆီးနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။အခြေခံစားတောက်ကုန်လူ၃ကုန်၊ဆေးဝါးအလှကုန်၊ဆုပ်လုပ်ရေး၃ကုန်ပစ္စည်းတွေအပါအဝင်အထွေထွေ၃ကုန်ပစ္စည်းတွေနဲ့ထိုင်းနယ်ဆက်ကနေတင်သွင်းလာတဲ့မော်တော်ယာဉ်တွေကိုပါမြို့အဝင်ဂိတ်တွေမှာဖမ်းဆီးနေတာဖြစ်ပါတယ်။အဲ့ဒီဂိတ်တွေကနေအစမတန်ငွေကြေးတောင်းခံနေတာကြောင့်လေပစ္စည်းတင်သွင်းသူတွေကလုပ်ငန်းတွေရပ်နားထားကြတယ်လို့ရင်းလိုင်းပြေးဆွဲသူတွေကဆိုပါတယ်ဒီလိုခြေနေတွေကြောင့်ဒီသတွင်ကုန်ပစ္စည်းပြတ်လတ်မှုတွေပါဖြစ်ပေါ်လာနိုင်တယ်လို့ကုန်သည်တွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်းဆောင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းမှုတွေအပေါ်ဂရင်းရဲ့အမျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့တွဲဆောင်ဆွေးနွေးဖို့မရှိဘူးလို့ဆိုပါတယ်။ကျွန်မအမြင်အနေနဲ့တင်ဆက်ထားပါတယ်။တွဲဆောင်ဆွေးနွေးတဲ့နီးနဲ့ပဋိပက္ခတွေကိုအပြေရှာဖို့စစ်ကောင်းစီကောင်းဆောင်ကပြောဆိုနေပေမဲ့စစ်ရာဇဝေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတဲ့အတွက်တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ဂရင်းရဲ့အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဥက္ကဋ္ဌခွန်ပီထူးကပြောပါတယ်။
စစ်ကောင်စီကပုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးပြစ်မှုတွေလုပ်ပြီးမှကျွန်တော်တို့ကိုဖိအားပေးပြီးမှပေါ့နော်အပြစ်ခတ်ရဆယ်ရီလုပ်ဖို့စစ်ကောင်စီတောင်းဆိုလှုပ်ဆောင်နေတယ်ဆိုတာကတော့တင်ရှားတယ်ပေါ့နော်ဒီလိုလှုပ်ဆောင်နေတဲ့လောက်ရကအင်မတန်ရက်ဆက်ပြီးမှပေါ့နော်ဒီတရားနီလမ်းမမှန်ဘူးဆိုတာကိုကျွန်တော်တို့သိရှိတယ်အဲ့ဒါကြောင့်မလို့အော်ကျွန်တော်တို့အနေနဲ့စစ်ကောင်စီအခုဖိတ်ခေါ်တဲ့ပုံမှာပေါ့နော်ဒါနံပါတ်1လက်ခံနိုင်စရာအကြောင်းမရှိဘူး
စစ်ကောင်စီကတွဲဆောင်ဆွေးနွေးတဲ့နီးနဲ့အပြေရှာကြဖို့ပြောဆိုမှုကိုဂရင်းနီအမျိုးသားများကကွယ်ရေးတပ် KNDF လို့ပဲတခြားထုတ်လိုက်ရင်အဖွဲ့အစည်းတွေကလည်းလက်မခံဘဲငြင်းဆန်နေကြတယ်လို့ခွန်ပီထုကဆက်ပြောပါတယ်
။ဒီကျွန်တော်တို့ရဲ့ညီနောင်မမိတ်အဖွဲ့အစည်းတွေအားလုံးကိုဆက်သွယ်ချိတ်လိုက်ချိန်မှာသူတို့တွေအားလုံးကလည်းကျွန်တော်တို့ရည်တည်တဲ့သဘောထားအတိုင်းပဲစစ်ကောင်စီဖိတ်ခေါ်တဲ့ဒီရွေးကောက်ပွဲတွေအပြစ်ခတ်ရဆဲလုပ်တဲ့စီစဉ်မျိုးကိုလက်ခံနိုင်ဖို့လာလာမရှိပါဘူး။ဆိုတော့ကျွန်တော်တို့ဒီမွန်ပြည်နယ်၊ကရင်ပြည်နယ်၊ရှမ်းပြည်နယ်မှာရှိနေအင်အားစုတွေပါဝင်ကချင်ပြည်နယ်နဲ့ဒီချင်းရခိုင်အားလုံးပေါ့နော်စကိုင်းမကွေးမှာရှိတဲ့တပ်တွေအားလုံးအဖွဲ့အစည်းတွေအားလုံးကပေါ့နော်စစ်ကောင်စီရဲ့ဖိတ်ခေါ်မှုကိုအားလုံးကငြင်းဆန်ကြတယ်
စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လိုင်ကလိုချင်တဲ့အခွင့်အရေးတွေကိုလက်နက်ကင်ပြီးတော်လန်တောင်းဆိုနေတဲ့အပေါ်လိုက်လျောသွားမှာမဟုတ်ပဲတွဲဆုံဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ထားပါတယ်
တနက်ကအကြမ်းဖက်နီးနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရပဲနိုင်ငံရေးစပွားပိုင်းကိုရောက်ရှိလာပြီးညဉ့်ညစာဖြည့်ရှင်ခြင်းနီးနဲ့သာပိဋိပက္ခတွေကိုပြည်တယ်စီမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တနက်ကအကြမ်းဖက်တောင်းဆိုမှုတွေအပေါ်မှာလက်လျောဖြည့်ရှင်ပေးသားမှာမဟုတ်ဘူးဆိုတာလည်းပြောချလိုပါတယ
်တနိုင်ငံလုံးပြတ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့အောက်တိုဘာလ15ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကတွဲဆောင်ဆွေးနွေးမှုနဲ့ပြဿနာတွေကိုအပြေရှာကြဖို့ပြောဆိုနေပေမဲ့လက်ရှိအခြေအနေမှာတော့တိုင်းရင်းသားတွေကဒီဆွေးနွေးပွဲဖိတ်ခေါ်မှုကိုလက်မခံပဲ Federal Democracy အုပ်ချုပ်ရေးပေါ်ပေါက်လာတဲ့အထိဆက်ပြီးလှုပ်ဆောင်သွားမယ်လို့ခွန်ပီထုကပြောပါတယ်ချင်းပြည်ဟာခါထန်တလန်ဂျာကချင်းတော်လိုင်းရင်တက်ဖွဲ့တွေတိမ့်ပိုက်ထားတဲ့စစ်ရေးအရာအရေးပါတဲ့တောင်ကုန်းတွေကိုဒီရက်ပိုင်းထဲမှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်လာနေပြီးချင်းတော်လိုင်းရင်တက်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
။ဟာခါထန်တလန်ဂျာကချင်းတော်လိုင်းတက်ဖွဲ့တွေဇူလိုင်လတုန်းကတိမ့်ပိုက်ထားတဲ့အော်တူတောင်၊လုံခါတောင်နဲ့စီထရီနေရာဘက်ကိုအော်တူဘာလ13ရက်နေ့ကစလို့စစ်ကောင်စီကတံပြန်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်။မီပြင်းရောဝေဟင်ကနေပါပြန်လဲထူးစစ်ဆင်လာခဲ့တာဖြစ်ပါတယ်။အောက်တိုဘာလ15ရက်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ယောက်ကျော်သေဆုံးခဲ့တယ်လို့အခါမြုပ်ပြည်သူစေယုံမှလည်းတံရရရှိတဲ့စစ်ကောင်စီတပ်သားအယောက်30ခန့်ရောက်ရှိခဲ့တယ်လို့ချင်းမျိုးသားတအူစင်နေပြည်နယ်ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်။
等到今年呢，就在比如说在账户呢，就还占了中间，就是楼啊，对了，这里我们后面有个那段呢，这里共800年的贷款，年的多少了？这种是账户哪里？这种看看谁要交了，家里是哪路？这条路比较老早，可以阿卡谁用嘛了？啊，等下东西看到都谁用要的？
Sikongsi Tapweha Haka Tandalan Jaku Dampian Sissi Masakin Ga Haka Miu Rongtao Ma Chi Saide Sibyu Ha Gone Gu Li Chang Tongbi Sienya Pi Ding Kebari Eri Nao Aukdubala Sittong Yenni Ma Sikka Kona Sine Limi Lumbien Gu Sikku Lubi Duru Lelho Xiong Xiong Kere Sikkanwi Gu Pianle Ting Pai Nain Phu Hu Sissin La Kejara Pibari Sikongsi Nine Miu Ro Haka Gu Sibbi Ting Cho Phu Tandalan Miu Ga Siyi Aya Yi Pare Nao Song Kanta Pibari Da Jiao Tandalan Miu Gu Lemon Lue Ya Yi Dwe Hukan Tai Kai Ni Ra Pi De Lu Slai Chani Ga Pio Bari
Ajin Dwe Ba
ကတော့ကတလာမြို့ပြန်ဆောင်ရေးဆိုပြီးသူတို့လုပ်နေတာပြောခံတလာကတော့သူတို့ပြန်မှာဒါလို့ဆိုတော့ခံတလာမြို့ဝေရီကြာကိုချိုးမိုးနိုင်တော့အခါကတော့နိုင်ပြီးရှိတော့လေဆိုတော့သူတို့တွေ့တော့အဲ့ဒီခံတလာမြို့ပြန်ပြီးတော့မရမှာပြန်ပြီးတော့အရာယူနိုင်ကိုကကျွန်တော်တို့ပြန်ခံတလာတော့သူတို့ကလည်းအရေးရှိတော့လေဆိုတော့တချို့တော့တော့ချော်လို့ကချိုးလို့ရတော့ကြောင့်ခံတလာကသူတို့အတွက်စပြပါသူတို့လေးကြတယ်အနေထားလို့ရှိတယ ောင်းကနေအကြိမ်ပေါင်း130ကျော်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်ရှိမှာထန်တလာမြို့ရဲမှာစစ်တပ်စခန်းနှစ်ခုပဲကျန်တော့ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အောက်တိုဘာလ12ရက်နေ့ကတော့စစ်တပ်ထန်တလာရဲ့စီဦးစီချုပ်စလိုင်းရမ်ဇဲလ်ထန်တလာတိုက်ပွဲမှာကြာဆုံးခဲ့ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ။
ကချင်ပြည်ပန်ဝါရဲ့မြို့ဆောင်တပ်ရင်းဖြစ်တဲ့နေချမ်းဆောင်တပ်တစ်တုံရတုံရနေတပ်ရင်းကို KIA ကအပိသတ်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ CDF ထန်ဒလန်စီဦးစီချုပ်ဆလိုင်းရမ်ဇဲလ်ထန်ဒလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ
်။တရရှင်နဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
ကချင်ဘက်ပန်ဝါမျိုးဆောင်တိုင်ရင်ကို KIA ကချင်တက်အပီးသိမ်းလိုက်တာပါဝင်တိုင်ရင်သတင်းလာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American တိုင်ရင်ချက်တာရင်းညစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ဂျီမီနိုင်ငံမှာရှိတဲ့ဟူတီတပုံတွေရဲ့မြေရောက်လက်နက်တူလောက်ယုံတွေကိုအမေရိကန်ကဒီပုတ်ထူးနေတော့ကလေချောင်းကနေအတိအကျပြစ်မှတ်တွေကိုမှန်အောင်ပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်ဒီကြောင့်ကုန်သွယ်ရေးမှာအထူးကြကြတဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ထဲမှာသွားလာနေကြတဲ့သင်္ဘောတွေကိုနှောက်ယှက်ပေးပြီးတနစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူတီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တဲ့ဖက်ရန်သူကိုသူတို့ဘလောက်ပဲပုံရှိုးကွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတိုက်ခိုက်ချေမုန်းနိုင်စွမ်းရှိတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်ကြပါပဲလို့လည်းဝန်ကြီး Austin ကပြောပါရရှင်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေဝင်ပြိုင်မဲ့အထူးသမ္မတကမလာဟဲရစ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်လက်ရှိဒီသမ္မတဘိုက်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။သူ့အနေနဲ့ဒီအတွေးသစ်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ကမလာဟဲရစ်ကဒီပုတ်ထူးနေတုန်းက Fox ရုပ်သံနဲ့တွေ့ဆုံမင်းမြန်ကန်အထွန်းမှာပြောဆိုသွားတာပါ။လက်ရရင် conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီတွေ့ဆုံမေးမြန်းခန်းမှာလက်ရှိဒီမိုကရက်အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးနဲ့ဆိုင်ရာကင်တွယ်ပုံတွေကနေစပြီးတော့ဒီလိန်အင်ကာပြုပြင်ပြောင်းလဲမှုကိစ္စတွေအထူးအဆုံးအကြောင်းအရာဆုံးကိုထောက်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်အထူးသဖြင့်ဒီသမ္မတဘိုင်ဒန်အစိုးရလက်ထက်လင်းနေတာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်နေရာမှာသူဆိုရင်လည်းဒီလိုပဲကင်တွယ်ဖြစ်မှာပါလို့ Harris ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့တာကိုဒီသူ့အပေါ်မေးခွန်းထုတ်တာတွေရှိခဲ့ပြီးတဲ့နောက်မှာပြည်လဲတုံ့ပြန်လိုက်တာလည်းဖြစ်ပါရဲ့ရှင်။ဒီကနေ့ကြားရောက်တဲ့သတင်းကြိုလာပြင်းဒီအခါတမင်ရမှာတော့မြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်တဲတွေကိုစာနာနားလည်ပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးတော့ပေးသွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အမေရိကန်နဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရက်တီနေတယ်လို့ပုံမူတောက်ပါတဲ့ငင်းချမ်းတာရတဲ့အနာဂတ်လမ်းကြောင်းစီကိုတွားနေကြတဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံအားပေးသွားမယ်ဆိုပြီးတော့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကပြောဆိုခဲ့ပါရဲ့ရှင်။
ကျေးဇူးပါမကင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တိုင်းရဲ့ဒီညချက်တာရင်းညစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Daniel Brody တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအခုကြားရောက်တဲ့သတင်းချက်မှလည်းဘေးပရာအားလုံးကနေဝေးကွာပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာရှိကြပါစေကောင်းကောင်းနဲ့အိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America.